ဒီတဘလူးသတင်းဌာနမှာဖော်ပြခဲ့တဲ့မြန်မာစစ်တပ်ရဲ့စစ်မှုထမ်းဥပဒေကိုရှောင်လွှဲဖို့ထိုင်းနိုင်ငံဘက်ကထွက်ပြေးနေကြတဲ့မြန်မာပြည်သူတွေအကြောင်းသတင်းဆောင်မှာကိုတင်ပြပါမယ်။ထိုင်းမြန်မာနယ်စပ်တနေရာ
ကျွန်မလူငယ်တွေအတွက်လွတ်မြောက်ရာလမ်းကြောင်းတစ်ခုဖြစ်လာတယ်လို့ဆောင်းမကဆိုပါတယ်။ဒီထိုင်းမြန်မာနယ်စပ်ကိုခွာပြီးတရှိတဲ့အဲ့ဒီရွာလေးမှာနှစ်နိုင်ငံနယ်စပ်ကိုတသားဒရာလေးတစ်ခုပဲခြားထားပြီးရွာသူရွာသားတွေဟာအဲ့ဒီဒရာကိုအတားအဆီးမရှိပဲကုသန်းသွားလာနေခဲ့ကြတာဖြစ်ပါတယ်။တိတ်မကြခင်ကတော့မြန်မာနိုင်ငံဘက်ကလူငယ်လူရွယ်အများများဟာထိုင်းနိုင်ငံဘက်ကိုဝင်ရောက်ဖို့
ထိုင်းနိုင်ငံဘက်ကနေဆက်လုံခြုံရေးတပ်ဖွဲ့ဝင်တွေဟာအခုလိုမြန်မာနိုင်ငံသားတွေဝင်ရောက်နေတာကိုမသိကြောကြုံပြုတ်ပေးထားကြတယ်လို့လည်းဆောင်းမကဆိုပါတယ်။မိုင်မောင်း1200ကျော်ရှိလျားတဲ့ထိုင်းမြန်မာနေဆက်တစ်လျှောက်မှာတော့တရားမဝင်ဝင်ရောက်လို့ရတဲ့နေရာများစွာရှိနေပေမဲ့အဆောင်တွေဟာနေဆက်ကိုဖျက်ချော်ပြီးဝင်ရောက်လာသူတွေကိုတခါတရံမှသာဖမ်းဆီးနေရှိပါတယ်။အခုလိုထိုင်းနိုင်ငံဘက်ကိုဝင်ရောက်ဖို့အတွက်မြန်မာဘက်ကလူတွေအလုံးကြီးနဲ့ရောက်လာကြတာကိုဝါလေရွာဒေသခံတွေကတော့မစိုးရင်ကြဘူးလို့ဆိုင်ကယ်ကယ်ရီဆွဲတဲ့ဒေသခံကပြောပါတယ်။ဒီမြန်မာတွေဟာခက်ခဲကြမ်းတမ်းတဲ့အလုပ်တွေကိုဒုက္ခငနေနေနဲ့မငြင်းမြူလုပ်ပေးကြမှာဖြစ်တဲ့အတွက်ထိုင်းနိုင်ငံအတွက်ကောင်းတယ်လို့သူကပြောပါတယ်။ထိုင်းနိုင်ငံမှာမြန်မာနိုင်ငံသား2,000ကနေ3,000လောက်ထိရှိမယ်လို့ခန့်မှန်းရပါမယ်။အများစုကတရားမဝင်နေထိုင်ကြတာဖြစ်တဲ့အတွက်အရေးအတွက်အတိအကျကိုတော့ဘယ်သူမှမသိနိုင်ဘူးလို့ဆောင်းမကဆိုပါတယ်။အပြည်ပြည်ဆိုင်ရာလူ့သမားဖွဲ့ ILO ရဲ့စင်းတွေကမြန်မာနိုင်ငံကဝင်ရောက်လာတဲ့တရားမဝင်လူသားတွေရဲ့ထုတ်လုပ်မှုဟာထိုင်းနိုင်ငံ GDP ရဲ့ 6.6% ရာခိုင်နှုန်းလောက်ထိရှိနေပြီလို့ဆိုပါတယ်။အခုလိုမြန်မာနိုင်ငံကနေဈေးပေါပေါနဲ့အလုပ်လုပ်ပေးမဲ့လူသားတွေအများအများဝင်ရောက်လာတာကြောင့်ထိုင်းလုပ်ငန်းရှင်တွေဟာလုပ်အားကဈေးပေါပေါနဲ့လုပ်ငန်းလည်ပတ်နိုင်ပြီးထိုင်းစီးပွားရေးအတွက်ကောင်းမွန်တယ်လို့ထိုင်းအလုပ်သမားခွင့်ရင်မြင့်တေးကွန်ရက်အဖွဲ့ကတာဝန်ရှိသူတို့ကပြောပါတယ်။အခုချိန်ထိတော့ထိုင်းအာဏာပိုင်တွေဟာမြန်မာပြည်သူတွေထိုင်းနိုင်ငံဘက်ကိုတရားမဝင်ဝင်ရောက်လာနေကြတာကိုမျက်ကွယ်ပြုပြီးဝင်ခွင့်ပြုနေစေဖြစ်တယ်လို့လည်းသူကပြောပါတယ်ခင်ဗျာ။အခုဆက်လက်ပြီးမြန်မာနိုင်ငံမှာစစ်ရေးပြိပခါတွေဖြစ်ပွားနေတဲ့ကြားကဘိန်းဆက်ပြိုထုတ်လုပ်မှုတွေတိုးလာနေတယ်ဆိုတော့မတ်လ22ရက်နေ့က Asia News သတင်းဆောင်မကိုတင်ပြပါမယ်။ပြီးခဲ့တဲ့နှစ်ကမြန်မာနိုင်ငံရဲ့ဘိန်းဆက်ပြိုထုတ်လုပ်မှုဟာအာဖဂန်နစ္စတန်ကိုကျော်တက်ပြီးနံပါတ်1ဖြစ်လာပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီအစိုးရအုပ်ချုပ်ခဲ့တဲ့2011ခုနှစ်ကနေ2022ခုနှစ်အတွင်းဘိန်းဆက်ပြိုထုတ်လုပ်မှုတည်တာကျဆင်းသွားပြီးအခုစစ်တကအာဏာသိမ်းလိုက်ပြီးနောက်ပိုင်းမှာဘိန်းဆိုင်ပြိုထုတ်လုပ်မှုတွေပြန်တိုးလာတာဖြစ်ပါတယ်။အခုလိုတိုးလာတာဟာပြည်တွင်းစစ်ကြောင်းအရင်ကတောင်သူတွေစိုက်ပျိုးထုတ်လုပ်ခဲ့တဲ့စဘာနဲ့ပြောင်းလို့တည်နှံနေစိုက်ပျိုးထုတ်လုပ်ရောင်းချဖို့အခြေအနေမကောင်းတော့တာကလည်းဘိန်းဆိုင်ပြိုမှုတိုးလာစေတဲ့အဓိကအကြောင်းရင်းဖြစ်တယ်လို့ဆောင်းမကသုံးသပ်ထားပါတယ်။အခုချိန်မှာဘိန်းဆိုင်ပြိုထုတ်လုပ်တဲ့တောင်သူတို့ဟာဘိန်းတစ်ကီလိုကိုအမေရိကန်ဒေါ်လာ325ဒေါ်လာလောက်ဝင်ငွေရနိုင်ပြီးဘိန်းဆိုင်ခင်းကအလုပ်သမားတွေဟာလည်းတစ်လကိုဝင်ငွေကျပ်2သိန်းခွဲလောက်ထိရနိုင်တဲ့အတွက်ဘိန်းဆိုင်လူသူများပြားလာတာဖြစ်တယ်လို့ဆောင်းမကနေသုံးသပ်ဖော်ပြထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ။